အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC ဘက်ကလာမယ့်24နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးမယ်ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့အနေနဲ့အဆင်သင့်ရှိနေတဲ့အကြောင်းတအန်းပလောင်အဖွဲ့ရဲ့အထွေထွေအတွင်းရင်မှုကပြောပါတယ်။လောလောဆယ်မှာတော့တွေ့ဆုံဆွေးနွေးမယ်နေရာကိုညှိနှိုင်းနေစေရှိနေပြီးညှိနှိုင်းလို့အဆင်မပြေရင်တော့ဆွေးနွေးမယ့်ရပြောင်းရွှေ့ရမယ့်အခြေအနေရှိပါတယ်။ဒီအတော့အတွင်းမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းနာလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့ AB လကုန်ပိုင်းကအစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC နဲ့မူဆယ်မြို့မှာတွေ့ဆုံစဉ်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေက bilateral call နှစ်ဖက်အပြည့်အစုံချုပ်အဆိုပြုချက်ကိုပေးအပ်ခဲ့ပြီးဒီလ24ရက်နဲ့25ရက်နေ့တွေမှာထပ်မံဆွေးနွေးဖို့ညှိနှိုင်းနေကြတာဖြစ်ပါတယ်KIO, KIA, Kachin, MNTJP, MNDAA, Gogan, PSLF, TNLA, Daan Palau, ULA, AA, Yakai, Sare Apuari, Pawin, Myaobai Mahamei Dwe Bakaro, Suinwe Pu, Atin Shi Ni Chaw, PSLF, TNLA, Ye Atwe Dwe Twin Mu, Taphong Jaw Ga Pyo Ba De.
မူဆယ်ဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကြားထဲမှာလိုက်စားမှာကျွန်တော်တို့အစီအစဉ်လုပ်ပြီးသားဖြစ်ပါတယ်ကျွန်တော်လေးဖွဲ့စလုံးကတော့ကျွန်တော်ရဲ့အခြေခံရပ်တည်ချက်တွေပေါ်တာတွေကျွန်တော်ဆွေးနွေးညီနိုင်ပြင်ဆင်လာပြီးသားဆွေးနွေးဖို့အတွက်လည်းအဆင်ပြေဖြစ်ပြီးသားပါဆွေးနွေးပွဲဖြစ်မယ်ဆိုရင်တော့ကျွန်တော်တို့လေးဖွဲ့တော့အဆင်ပြေဖြစ်ပါတယ်
အခုလိုတိုင်းသားမဟာမိတ်တွေအနေနဲ့တွဲဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ဆိုပေမဲ့ဒီနေ့ညနေပိုင်းအထိတော့ဆွေးနွေးမယ့်နေရာကိုအပြီးသတ်ထုတ်ပြန်သေးတာမရှိပါဘူးနှစ်ဖက်တွဲဆုံဆွေးနွေးဖို့ဂျာကန်ဆောင်ရွက်ပေးနေတဲ့ PCG ခေါ်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကဥအင်းရှန်ဆန်အောင်ကဆွေးနွေးမယ့်နေရာညှိနှိုင်းမှုတွေအဆင်မပြေရင်ဆွေးနွေးမယ့်ရက်ရွှေ့ဆိုင်းနိုင်ကြောင်းပြောပါတယ
်ရက်ကတော့24 25တော့ထွက်ထားတယ်ဒါပေမဲ့နေရာကအခုကြည့်ရမတတ်မှတ်နိုင်သေးလို့လည်းကိုင်းဘက်ကတောင်းဆိုတာနဲ့ဆွေရဘက်ကတောင်းဆိုတာနဲ့နည်းနည်းလွဲနေတော့အခုနေရာမသိသေးဘူးဖြစ်နေတယ်နေရာမသိရင်ရက်များရွှေ့ရင်ရွှေ့သွားနိုင်တယ်နေရာညှိရင်နဲ့ခုနေရာညှိနေတော့မရှိသေးဘူးခင
်အစိုးရဘက်ကနေပြည်တော်ရန်ကုန်မန္တလေးနဲ့မြကြီးနားမြို့စတဲ့တနေရာမှာတွေ့ဆုံဖို့တောင်းဆိုထားပြီးမဟာမိတ်အဖွဲ့တွေဘက်ကမူဆယ်မှာတွေ့ဆုံဖို့တောင်းဆိုထားတာဖြစ်ပါတယ်စီစဉ်တဲ့အတိုင်းတွဲဆုံဆွေးနွေးကြရင်မဟာမိတ်တွေအနေနဲ့သူတို့ရဲ့အခြေခံယက်တိချက်အတိုင်းဆွေးနွေးမှာဖြစ်တယ်လို့တဖုံးကျော်ကပြောပါတယ
်။ကျွန်တော်တို့ကတော့အဓိကအခုဖြစ်နေတဲ့တိုက်ပွဲတွေရက်ဖို့လိုတယ်။အဲ့တိုက်ပွဲတွေရက်ဖို့အတွက်ကိုကျွန်တော်တို့ဒီပနာမအပြစ်ခရစ်ဆေးရေးစာချုပ်တွေကျွန်တော်တို့ထိုးဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်လေးဖွဲ့စလုံးကအခြေခံချင်းတူညီတဲ့အပြစ်ခရစ်ဆေးရေးမူကြမ်းကိုကျွန်တော်တို့ဟိုအစုပြုချက်ကိုကျွန်တော်ပေးထားပြီးသားဖြစ်ပါတယ်။အဲ့ဒါကိုမြန်မာတပ်မတော်တဘောတူမယ်ဆိုရင်ကျွန်တော်တို့ကပီကရစီလုံမဲ့ပြီးတော့နောက်ပိုင်းကိစ္စတွေကျွန်တော်ဆက်ဆွေးနွေးမယ်ဆိုပြီးကျွန်တော်တို့ဒါအခြေခံရည်တည်ချက်ပ
ါလာမယ့်24ရက်နဲ့25ရက်မှာဆွေးနွေးပြည့်ရင်တမ်ရော့ဘက်ကဆုံးဖြတ်ချက်ပေးနိုင်သူတွေပါဝင်တက်ရောက်ဖို့ရှိကြောင်းတမ်ရော့သတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်သိရတော့ကတော့ကျွန်တော်ဘက်ကလည်းတက်နိုင်ဖို့တက်ဖို့တက်နိုင်ဖို့များပါတယ်ဗျများတယ်ဟိုကတော့သူတို့ဘက်ကလည်းကျွန်တော်တို့ဒီဘိုင်းဒက်ထရယ်ကိစ္စနဲ့ပတ်သက်ပြီးဟိုဘက်အစီအစဉ်ကလည်းပေးလိုက်တာတော့ရှိတယ်။အဲကျွန်တော်တို့ဘက်က NRPC ရောဒီဘက်ကရောတော့နိုင်ဆွေးနွေးစေလို့တော့ပြောပါတယ
်။နှစ်ဖက်ဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်တည်းမှာပဲနမ်ဆန်မျိုးနယ်အတွင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတာတွေရှိကြောင်း PSLF TNLA ရဲ့အထွေထွေတွင်ရင်မှုတပ်ဖုံးကျော်ကပြောပါတယ်။
တိုက်ပွဲကတော့ဒီမြန်မာတပ်မတော်ကတောင်းလာလို့ရှိမှုတွေပုံများတော့ကျွန်တော်တို့အဖွဲ့တွေနဲ့ထိတွေ့မှုတွေဖြစ်တယ်။ဒီအခုတော့နှစ်ချိန်သုံးချိန်အဲ့လိုတော့ဆက်လာပါပြီ။နတ်ဆံမျိုးနဲ့ညီတယ်နတ်ဆံမျိုးရဲ့ဒီအနောက်ဖက်ပါ
။တပ်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့နတ်ဆံရဲ့မြောက်ဖက်ပိုင်းမှာဒီလ16ရက်နေ့ကတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ကြောင်းနဲ့ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုမရှိကြောင်းပြောပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နေ့ကစတင်ပြီးစစ်ရေးလှုပ်ရှားတာတွေကိုလေးလတာရပ်ဆိုင်းကြောင်းကြေညာခဲ့တယ်လို့ဒီလေးလတက်တန်းပြည့်တဲ့ဧပြီလ30ရက်နေ့မှာလည်းနောက်ထပ်2လတိုးမြင့်ကြောင်းကြေညာထားပါတယ်တိုင်းသားမဟာမိတ်အဖွဲ့တွေဘက်ကတော့စစ်တိုင်းဒေသ၅ခုအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်ဆိုင်းဖို့တောင်းဆိုထားတာဖြစ်ပါတယ်